မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပထမအဆုံးအရသားသမရအဖြစ်ဦးထင်ကျော်ကိုပြည်တော်စုလွှတ်တော်ကနေတခဲနဲ့ရွေးချယ်တင်မြှောက်ခဲ့ကြတဲ့နိုင်ငံတကာရဲ့တုံ့ပြန်မှုတွေဆက်လက်ပြီးတော့ထပ်ပေါ်လာနေတာမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်း
1000000 နိုင်ငံကလည်းဥထင်ကျော်သမရအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ပေါ်ဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းပြောကြားလိုက်ပြီးတော့မြန်မာနိုင်ငံစီးလုံးညီညွတ်ဖို့အတွက်ရေးပါတဲ့ပုံကိုယ်ဒီအားလုံးလက်တွဲဆောင်ရွက်ကြဖို့တိုက်တွန်းတဲ့ကြောင့်ညီညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လာလူဝဲ EU နဲ့
Following the historical national polls on November 8th, the Secretary General congratulates His Excellency Tin Kyo, who was elected by the Myanmar Parliament.
နိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲတွေပြီးခွတ်တော်ကနေနှစ်ပေါင်း50ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမဆုံးအရသားသမ္မတကိုရွေးချယ်ခဲ့တဲ့အတွက်အတွင်းမှုချုပ်ကချီးကျူးဂုဏ်ပြုပါတယ်။ဒါဟာမကြာခင်တက်တန်းကုန်ဆုံးတော့မဲ့အစိုးရကအစပြုခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုရှေ့ရှုဆောင်ရွက်နိုင်မဲ့ထူးခြားတဲ့အောင်မြင်မှုတရားလေးဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်
continue steadfastly on the path of democracy and national reconciliation, and at this defining moment of transition, calls upon President-elect